အမေရိကန်နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပြည်ဝင်ခွင့်ရှောက်ထားတဲ့သူတွေအတွက်ဆောင်ရွက်ပေးနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုရပ်ပေါင်း60ရပ်ဆိုင်ထားဖို့သမ္မတထရမ့်အစိုးရကအမိန့်ပေးလိုက်တဲ့အကြောင်း VOA သတင်းတော်ဖက်စတီဝီတာကုဆော်ရာသတင်းပြပူထားတာကိုပြောပြပေးချင်ပါတယ်ကျွန်မများသတင်းအောင်ပါရှင်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နေတဲ့အမေရိကန်အလုပ်သမားတွေကိုအကအကွယ်ပေးဖို့လိုအပ်တာကြောင့်ဆိုပြီး Green Card လို့လူသိများတဲ့အမေရိကန်မှာအမြဲတမ်းခြေချနေထိုင်ခွင့်ရဖို့လျှောက်ထားသူတွေအတွက်ဆောင်ရွက်ပေးတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုရက်60ရက်ဆိုင်ထားမယ်လို့သမ္မတထရမ့်ကပြောပါတယ်
It would be wrong and unjust for Americans laid off by the virus to be replaced with new immigrants.
ဗိုင်းရပ်စ်ကြောင့်လုံးဝလက်မခံရတဲ့ American တွေရဲ့နေရာမှာပြည်ပကရွှေ့ပြောင်းလုပ်သားတွေနဲ့အစားထိုးရင်သူတို့အပေါ်မတရားလုပ်ရကြပါလိမ့်မယ်လို့ပြောပါတယ်ဒါနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကတော့အင်ဖီရိုကထုတ်ပြန်တာတော့မရှိသေးပါဘူး။ဒါပေမဲ့အမေရိကန်နိုင်ငံတွေကစိုက်ပျိုးရေးချန်တွေမှာရာသီအလိုက်ခေတ္တဝင်ရောက်အလုပ်လုပ်ကိုင်တဲ့လုပ်သားတွေကတော့ချင်းချက်ပေးမယ်လို့ထရမ့်ကပြောပါတယ်
။ The farmers will not be affected by this at all.
If anything we're going to make it လုပ်သားတွေမပါပါဘူး။သူတို့အပေါ်တရားမှုရှိမယ်ဆိုရင်လည်းအဆင်ပြေအောင်လုပ်ပြီးမှာပါ။ချန်တွေမှာလာပြီးအလုပ်လုပ်နေတဲ့လူသမားတွေအတွက်လွယ်ကူအောင်ကျွန်တော်တို့လုပ်နေပါတယ်လို့ပြောပါတယ်။လူဝင်မှုကြီးကြပ်ရေးလုပ်ငန်းကိစ္စတွေဆိုင်းငံ့ထားမယ်လို့သမ္မတကပြောတာမှာအမြင့်တဲ့အခြေချနေထိုင်ခွင့် Green Card ရှောက်ထားစေသူတွေကိုစုလိုတာလားဒါမှမဟုတ်အသစ်လျှောက်တဲ့လုပ်ငန်းအစဉ်အဆက်ကိုရည်ညွှန်းတာလားမိသားစုဝင်တွေကိုခေါ်တာနဲ့ American နိုင်ငံသားကသူ့အိမ်လောင်ဘက်တွေ Green Card ရှောက်ပြီးတဲ့အပေါ်မှာတီးကန့်သက်ချက်ကတည်ရောက်မှုရှိသလားဒါတွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကာယောဂအန်ဒီအကြောင်းလူဝင်မှုကြီးကြပ်ရေးလုပ်ငန်းကိစ္စအတော်များများရပ်ဆိုင်းထားပြီးဖြစ်တယ်လို့ဗီဇာနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းလွန်ခဲ့တဲ့သတင်းဖတ်တွေကလေးကအကန့်အသတ်မရှိရပ်ဆိုင်ထားပါတယ်။အခုထုတ်ပြန်တဲ့အမေက Green Card ရဖို့ရည်ရွယ်ခြင်းနဲ့ H1B Visa ကန်ဆောင်ထားတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့သက်ဆိုင်သလားဆိုတာလည်းမသိရသေးတဲ့အတွက်ကျန်းမာရေးပညာရှင်တွေကလည်းစိုးရိမ်နေပါတယ်။ဒီမိန့်နဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေအပြည့်တတ်နိုင်ဖို့သမ္မတ Trump က Republican လွှတ်တော်မှ Matt Gaetz နဲ့အတူဆက်လက်ဆောင်ရွက်နေတာပါ။
The constellation of ideas that the president is currently
ဒီမေပေါ်မှာသမ္မတထရမ့်ထည့်စင်လာတာနှစ်မျိုးရှိပါတယ်။တစ်မျိုးကနေဆက်ဖြတ်ကျော်ဝင်လာပြီးတော့ဒီမှာအလုပ်လုပ်ဖို့ရည်ရွယ်ချက်နဲ့လာတဲ့သူတွေရဲ့နောက်တစ်မျိုးကအမေရိကန်မှာအလုပ်လည်းမလုပ်ဘူး၊အမြဲတမ်းလည်းမနေဘူးဆိုတဲ့သူတွေပါလို့သူကပြောပါတယ်။ American သမ္မတတူအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုအများပြည်သူကျန်းမာရေးအကြောင်းပြချက်နဲ့တရားဝင်ပြဌာန်းခွင့်ရှိပါတယ်။မကြသေးခင်ကလည်းနိုင်ငံတချို့အပေါ်သမ္မတထရမ့်ကပြည်ဝင်ခွင့်ပိတ်ပင်တားမြစ်တာကိုတရားရုံးချုပ်ကထောက်ခံတဲ့စီရင်ထုံးလည်းရှိခဲ့ပါတယ်။ကာယောဂနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ရဲ့တုံ့ပြန်ကင်တွဲပုံတွေကိုပြည်သူအများစုကမကြိုက်ကြတာကိုလည်းလူမှုသဘောထားစစ်တမ်းတွေမှာတွေ့လာရတာကြောင့်အခုဒီအမိန့်ကနိုင်ငံကြီးအရာရည်ရွယ်တာဖြစ်တယ်လို့သုတေသီကထောက်ပြပါတယ်။မူဝါဒရေးရာစင်တာကသုတေသီတဦးဖြစ်တဲ့ Christopher Raman ကတော့
This move allows him to try to change
ကယုံကနေပတ်သက်ပြီးတော့သူကိုင်းတွေပုံတွေကိုလူတွေဝေဖန်ပြောနေတာကိုအာရုံလွှဲချင်တာပါတမရကသူ့ကိုယ်သူကယောဂနောက်ဆက်တွဲလူလူချင်းမရေးကိစ္စတွေစီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးတော့အဓိကဆုံးဖြတ်ချက်တွေချနိုင်တဲ့သူလို့ပြချင်နေတာလို့ထင်ပါလူဝင်မှုကြီးကြပ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်ပြီးနောက်ထပ်ရွေးကောက်ပွဲဝင်မှုကြိုးစားနေတဲ့တမရထရမ့်ကဇန်နဝါရီလအတွင်းကတရုတ်နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ရပ်ဆိုင်းလိုက်တာဟာလေဗိုင်းရပ်စ်ကြောင့်လူများပြတည်ဆုံးကြရမယ့်အရေးကာကွယ်ဖို့သူ့ရဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တစ်ခုလို့မကြာခဏဆွဲတရားဟောလိရှိပါရဲ့ရှင်။